စကိုင်းတိုင်းကမ်းဘလူးမြို့နယ်တွေကကျေးရွာတွေကိုမြန်မာစစ်တပ်ကစစ်အင်အားတွေထပ်တိုးပြီးနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ကျေးရွာ14ရွာထပ်မင်းကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ကံဘလူမြို့နယ်ညံအင်းကျေးရွာနဲ့ရွာမရွာကရွာသူရွာသားဒါဇင်နဲ့ချီဖမ်းဆီးခံထားရတယ်လို့လဲဒေသခံတွေကပြောပါတယ်ကံဘလူမြို့နယ်အတွင်းကထိုးစစ်နဲ့စစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစောဝင်းလိုင်းပြောပြပေးပါရှင
်စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေကိုမြန်မာစစ်တပ်ဘက်ကအောက်တိုဘာ21ရက်နေ့ကစပြီးအင်အား80ကျော်လောက်နဲ့နယ်မြေရှင်းလင်းရေးထိုးစစ်စတင်ခဲ့တာပါလေးရဲ့အတွင်းမှာစစ်အင်အားတွေထပ်ဖြည့်ပြီးနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။အင်အားကပထမဦးဆုံးလာတာကတော့89ယောက်အင်အားကခမ369သူတို့လာပြီးဆိုနောက်ထပ်အင်အား100အဲ့လိုကြီးတယ်ကြာကိုကအင်အားကအကုန်လုံးပေါင်းရင်တော့400နီးပါးလောက်ရှိနေကြ။အဲ့တော့ရွာတွေကတော့2ရွာညအင်း1ရွာရဲ့ညမ1ရွာရဲ့ရှုတယ်ကြာအခုလောလောဆယ်ထပ်ပြီးတော့ဝင်လာအင်းရဲ့ကြီးကိုဝင်နေပြီကြာရွာတွေကရွာတင်လိုက်မီးရှုနေတာကတော့ခမ369ည
ညံအင်းနဲ့ရွာမကျေးရွာတွေကိုမြန်မာစစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးဒေသခံရွာသား80ဝန်းကျင်လောက်ကိုလည်းပထမဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာ100လောက်ပြန်လည်လွတ်မြောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့ရွာသားတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာစစ်တပ်ဘက်ကပြန်ဆုတ်သွားတဲ့အခါစစ်သားတွေခြံခဲ့တဲ့အတွက်ရွာသားတွေရွာထဲပြောင်းဝင်ဖို့ခက်နေတယ်လို့ဒေသခံရွာသားကပြောပါတယ
်ဆောင်းလာတာက14ရွာဗျသူတို့ကအဲ့မှာလည်းဒီနေ့ချန်ထားခဲ့တော့ကျွန်တော်တို့မှရွာတွေလည်းပြန်ဝင်လို့နေထားတယ်မရဘူးပြအဲ့တော့အဲ့ရွာဘေးကြီးတွေမှာပဲကတ်ပြီးတော့လယ်ရေဘေးကအသေးသေးငုံငင်းလေးတွေရှိတာအသေးသေးငုံငင်းလေးတွေမှာပဲအဲဒီလူလူတွေကစုနေကြတာဗျအသေးသေးငုံငင်းလေးတွေမှာအဲ့ဒါထမင်းလေးတွေပါတာလေးပြညပြီးတော့စားနေကြတယ်ဗျ
နယ်မြေရှင်းလင်းရေးထိုးစစ်အရှိန်မြင့်လာတာနဲ့အမျှစကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်တွေလည်းပိုပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲထားတာပါစစ်ကောင်စီဘက်ကထိုးစစ်အတွင်းအရသားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့ပြောဆိုထားပေမဲ့ကျေးရွာတွေမှာနေအိမ်တွေမီးလောင်နေတဲ့သတင်းတွေကတော့မကြာခဏထွက်ပေါ်နေပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ဒေသခံတွေရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကံဘလူပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအာဏာသိမ်းပြီးနောက်အခုချိန်ထိသူတို့မျိုးထဲမှာနေအိမ်တထောင်ကျော်မီးရှို့ခံထားရတယ်လို့ပြောပါတယ်
။အကြောင်းထုတ်လာပြီးတော့မနေ့ကတော့ရတိကုန်းကနေအိမ်တစ်လုံးကိုမီးရှို့သွားတယ်။ဒီနေ့မနက်မှာတော့ညံရင်ကြေးရွာကိုဝင်မီးရှို့တယ်ပြီးတော့ရမကြေးရွာကိုမီးရှို့တယ်ပေါ့။အိမ်ကလောလောဆယ်စစ်ကြောင်းအနေထားကြောင့်မလို့ရွာတွေကိုဝင်ကြည့်လို့လောလောဆယ်မရသေးဘူးပေါ့နော်။အနည်းဆုံးခန့်မှန်းကြေးကတော့တရွာကို15လုံးလုံး20အနည်းဆုံးဖြစ်မယ်ထင်တယ်။အိမ်ကကြေးရွာတွေကိုစစ်ကြောင်းဆက်ပြီးတော့မှ
ဒါပြင်ဒေသခံပြည်သူ90နီးပါးလဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တိုက်ဆုံခဲ့တယ်လို့ဆိုပါတယ်ဒီစီးရင်နေနဲ့ပတ်သက်လို့တော့ VOA ကတရားအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စစ်ကောင်စီနယ်မြေရှင်းလင်းရေးကြောင်ကံဘလူးမြို့နယ်ကရွာ14ရွာထပ်မင်းကစစ်ရှောင်းတွေဘေးလွတ်ရာရှောင်တိတ်နေကြရတဲ့အခြေအနေကိုစောဝင်းလိုက်ပြောပြပေးခဲ့တာပါ